'cause it only serves to make me more determined to achieve my final goal.
Today, we're commemorating the World Day Against Trafficking in Persons. Marking this day, the Secretary General said in a message that human trafficking is a heinous crime.
ကနေ့ကျရတဲ့လူကုန်မှုခံရသူများပပျောက်ရေးနိုင်ငံတကာနေ့မှာအတွေးအမှုချုပ်ရမှာစကားကလူကုန်မှုဟာတိတ်ကိုရမုံးပွဲရာကောင်းတဲ့ရက်ဆက်တဲ့ရာဇဝတ်မှုဖြစ်ပြီးကမ္ဘာတဝန်းဒေသတိုင်းမှာဒုက္ခပေးနေတာဖြစ်တယ်ဆိုတာပါပဲ။လူကုန်မှုခံရသူတွေအနေနဲ့
2004ခုနှစ်ရာဇဝတ်မှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရနှစ်ထောင်လေးကနေနှစ်ထောင်စချောက်ခုနှစ်အတွင်းလူကုန်မှုခံရသူတွေမှာကလေးငယ်ရာဂိုင်းနှုန်းဟာ20ကျော်တိုးလာတာတွေ့ရပါတယ်။ဇူလိုင်လ3ရက်နေ့မှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ်းအမှတ်ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကသတိပေးချက်ကိုတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့် ᱟᱛᱚᱝ ᱯᱩ ᱠᱷᱟᱭᱟ ᱫᱩᱨᱩᱭ ᱦᱟ ᱟᱢᱭᱟᱥᱚᱝ ᱯᱷᱤᱴᱮ ᱪᱟᱣᱱᱮ ᱟᱛᱩᱭ ᱢᱩ ᱪᱩᱠ ᱠᱟ ᱯᱭᱚ ᱜᱮᱨᱮ ᱞᱩ ᱞᱮᱴᱷᱟᱣ ᱯᱭᱚ ᱠᱩᱭᱟ ᱯᱷᱚᱨᱮᱱ ᱦᱟᱠᱟ ᱥᱩᱵᱟᱨᱮ
ᱢᱚᱥᱴ ᱰᱤᱴᱮᱠᱴᱮᱰ ᱵᱤᱠᱴᱤᱢᱥ ᱟᱨ ᱴᱨᱟᱯᱷᱤᱠᱰ ᱯᱷᱚᱨ ᱥᱮᱠᱥᱩᱣᱟᱞ ᱮᱠᱥᱯᱞᱚᱭᱴᱮᱥᱚᱱ ᱵᱟᱴ ᱵᱤᱠᱴᱤᱢᱥ ᱟᱨ ᱟᱞᱥᱳ ᱴᱨᱟᱯᱷᱤᱠᱰ ᱯᱷᱚᱨ ᱯᱷᱳᱨᱥᱰ ᱞᱮᱵᱚᱨ recruitment as child soldiers and other forms of exploitation and abuse.
Dukungu khan ja ya de lu mya su ha lein bai san ya khong pon phyam mu ko khan ja ya ra shi de lo atin a dama lo a bi se khai khan ya da kle sit da rue a phye a thong pyu khan ja ya da ne tacha ni lan rue ne khong pon phyat khan ja ya de lo nait set nyin man da le khan ja ya ba de da a pyin let na swae kai pari paka jaung o in swan kwa thap pye ja ya da jaung tabawa be yan ne ya rue jaung a pyin se ye mwet di mu ji ma de a twe ᱞᱩᱠᱚᱝᱜᱩᱫᱩ ᱨᱮ ᱞᱩᱝᱜᱟᱱ ᱨᱮ ᱦᱟ ᱥᱤᱵᱟ ᱯᱷᱤᱴ ᱱᱮ ᱡᱟᱨᱟ ᱴᱩᱭ ᱟᱨᱮ ᱞᱩᱞᱮ ᱟᱹᱛᱩᱭᱮ ᱢᱩ ᱪᱚᱠᱟ ᱴᱷᱚᱠ ᱯᱭᱟ ᱜᱮ ᱵᱟᱨᱮ
ᱫᱟ ᱡᱟᱣ ᱢᱤᱢᱟ ᱱᱟᱭᱜᱟᱱ ᱢᱟ ᱞᱮᱱᱮ ᱠᱟᱭ ᱯᱨᱤᱯᱠᱟ ᱯᱷᱤᱴ ᱵᱚᱣᱟ ᱱᱤᱨᱮ ᱠᱟᱪᱤᱱ ᱯᱤ ᱱᱮ ᱥᱟᱢ ᱯᱤ ᱱᱮ ᱭᱟᱠᱟᱭ ᱯᱤ ᱱᱮ ᱢᱟ ᱞᱩᱠᱚᱝᱜᱩ ᱢᱩ ᱯᱷᱤᱴ ᱵᱚᱣᱟ ᱱᱤᱨᱟᱱ ᱱᱮ ᱯᱟᱛᱮ ᱞᱩ ᱥᱚᱭᱮᱱ ᱢᱟᱠᱤᱱ ᱯᱷᱤᱴ ᱮ ᱪᱟᱝ ᱠᱩᱞᱟ ᱛᱟᱢᱠᱟ ᱱᱮ ᱱᱟᱭᱜᱟᱱ ᱜᱟ ᱞᱩ ᱠᱩᱭ ᱯᱷᱚᱭ ᱨᱤᱜᱟ ᱢᱟᱪᱟ ᱠᱷᱟᱱᱟ ᱴᱷᱚᱠ ᱯᱭᱟ ᱜᱮ ᱡᱟᱨᱟ ᱞᱮ ᱯᱷᱤᱴ ᱵᱟᱨᱮ ᱠᱟᱪᱤᱱ ᱯᱤ ᱱᱮ ᱢᱟ ᱠᱟᱪᱤᱱ ᱞᱮᱱᱮ ᱠᱟᱭ ᱛᱟᱛᱨᱤ ᱚᱪᱷᱚᱴᱮ ᱱᱮᱢᱤ ᱨᱤ ᱢᱟ ᱞᱩᱠᱚᱝᱜᱩ ᱢᱩ ᱨᱤ ᱯᱷᱤᱴ ᱵᱚᱣᱟ ᱱᱤᱨᱟ ᱴᱩᱭ ᱟᱨᱮ ᱞᱩ HRB လူအခွင့်အရေးအဖွဲ့ကဒီနှစ်စောစောပိုင်းကထောက်ပြခဲ့တာလည်းရှိပါတယ်။ဒီချက်နဲ့ပတ်သက်လို့ကချင်တိုင်းရင်းသူလည်းဖြစ်အင်ဒိုနီးရှားကျွန်းကျွန်းမှာလူကုန်ကူးခံခဲ့ရတဲ့မြန်မာရေလုံသားတွေကျွန်ပြူခံရတာကိုတွားရောက်သတင်းယူခဲ့တဲ့ AB သတင်းတောက်အဖွဲ့မှပါဝင်ခဲ့ပြီး2016 Pulitzer ဆုရရှိခဲ့သူဆုရှင်ဦးလည်းဖြစ်တဲ့ Esther Tucson ကိုမေးကြည့်ခဲ့ပါတယ
်။ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်ဆဖြစ်လာတဲ့အချိန်မျိုးကျွန်တော်တို့ပြန်သွားကြည့်ရလိမ့်မယ်ရှင်။2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာသူတို့ကဒီ KIOKA ထိန်းချုပ်တဲ့နယ်မြေကအနည်းသက်ဆုံးဖြစ်ပြီးတော့မှသူတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့အခါကျတော့သူတို့အဲ့ဒီတိုင်းနာလနဲ့ကိုင်းလေးဒီအုတ်ချုပ်တဲ့နေမျိုးထပ်ပြေးတယ်။ဘာကြောင့်မလို့လဲဆိုတော့သူကအစိုးရအုတ်ချုပ်တဲ့ဒေတာကိုမထပ်ပြေးရဲတော့သူတို့ကလည်းမြစ်ပေါင်းများစွာခံခဲ့ရတဲ့ဒီဖိတ်တုံတွေရှိတဲ့အခါကျတော့သူကကြောက်ပြီးတော့မှဒီတရုတ်ပြည်နဲ့ပို့ပြီးနေတဲ့နေရာကိုထပ်ပြေးတယ်။နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းနာလူနည်းစုအနေနဲ့ကချင်နေရှိတယ်။အဲ့တော့တချို့ကချင်ပြည်နယ်ဖြစ်တော်ပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထပ်ပြေးသလဲဆိုတော့သူတို့နဲ့နီးစပ်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ်။ Human Rights Watch ပြောတဲ့အခါလည်းအများကြီးဖြစ်နိုင်တယ်။ဘာကြောင့်မလို့လဲဆိုတော့တိုင်းတော့လက်နက်ကင်ဒေတာအုပ်ချုပ်တဲ့ဒေတာမှာဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာသူမြန်မာအစိုးရဘက်ကနေမသိရတယ်ရှိရဲ့။ဒါပေမဲ့ကျွန်မသိတဲ့လောက်ကတော့တိုင်းသားလက်နက်ကင်ဒေတာတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ကသူတို့စီးရင်ကောက်ထားတာတွေရှိတယ်။အဲ့ဒါတွေကိုလိုအပ်လို့သူတို့ဒီမြန်မာဆိုရဘက်ကိုလည်းပြန်ပြီးတော့မှဒီအချက်လက်ကိုပြန်ပြီးညဝေတယ်လို့ကျမတော့သိထားတယ်ရှင်။ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်။ဒီမျိုးသမီးတော်တော်များများကစစ်ဘေးကြောင့်ခံနေမှာရှိနေတယ်။အဲ့စစ်ဘေးကြောင့်ခံနေရတယ်အဓိကလက်နက်ကင်အုပ်ချုပ်မှုနဲ့နေနေဒီကမှာပဲအ
ရှိနေတဲ့ခါကျတော့အရေးအတွက်ကအဲ့ဒါပဲပုံများသလိုဖြစ်နေတာပေါ့နော်ဟုတ်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်မျိုးသမီးအများစုကပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့အများဖြစ်လာကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြည်ခြံခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လေးဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာတရုတ်ပြည်မှာ လာစားကောင်းအောင်ရမယ်အဲ့ဒီလိုမျိုးဖျားယောင်းသွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေမှန်တဲ့တော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်လဲဆိုတော့စစ်ဘေးချောင်စခန်းကအမျိုးသားပေါ်မြင်များနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်ခင်ဗျားတို့အဖြစ်ကသူတို့တလားဟိုနှစ်ပတ်သုံးပတ်အဲ့လိုမျိုးသွားပြီးတော့မှလယ်နေတွေပိုင်တဲ့သူတွေရဲ့လေရဲမှာသွားပြီးတော့မနေစားအနေနဲ့အလုပ်သွားလုပ်တာတွေရှိတယ်ငပြောချန်နေမှာသွားလုပ်တာတွေရှိတယ်ဒီအဖြစ်အဲ့တော့များတော့အဖြစ်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါတော့ဟုတ်ကဲ့
နောက်တစ်ချက်ကျမသိချင်တာပေါ့နော် Human Rights Watch ရဲ့ကောင်းစီကကလေးမွေးကလေးမွေးပြီးရင်ပြန်ချင်းပြန်လို့ရတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ချင်းပြန်ဆိုပြီးတော့ပြန်ခွင့်ရတဲ့အမျိုးသမီးတွေနဲ့ရော Esther တို့ကြုံဘူးပါလား
ဟုတ်ကဲ့ရှင်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးခဲ့တာမျိုးရှိပါတယ်
ဟုတ်ကဲ့
ကျမတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ခပ်တည်းလုံးမြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားအရဆိုရင်သူတို့ကပြောတယ်အိမ်ရှင်တွေပေါ့နော်ကျမကလေးလမ်းမွေးပေးပြီးပြီကျမအိမ်ပြန်ချင်တယ်ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုတဲ့ခါကျရင်တို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှတို့ပေးမပြန်ပဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေကြလိမ်ပိုင်းဆိုင်ရာအကြံဖတ်မှုနဲ့အိမ်တွင်းအကြံဖတ်မှုတွေတို့ကိုကျူးလွန်နေပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲစခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ကူးခံရတာပါဆိုမှတရုတ်ရဲတွေကိုတော့ပြောတာတောင်မှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းအကြံဖတ်မှုလုပ်နေတဲ့အိမ်ကသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်အဲ့တော့သူတို့ကိုကလင်းမွေးပြီးတာနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်
အဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံပင်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းနည်းစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားသလောက်ကတော့ UNAM ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့ဆက်တယ်လဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စက်မှာနေလာတာ9 minutes နဲ့ရှိပြီဆိုတော့သူအဲ့အကြောင်းပြတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးတယောက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါပေမဲ့ကချင်ပေါ့နော်အဲ့တော့သူကဖာရန်ကားချင်းကြီးရဲ့ခါကြတော့မှသူကအဲ့ဒီမှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနဲ့နေဒီကမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာလို့ပြီးထားတဲ့ခါကြတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့သွားပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဲဆိုတာကိုဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော
်
application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေရဲဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရဲပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့သူတို့ရဲစောင်းလာပြီးတော့မှလူကုန်ကူးခံရအောင်တော့ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိသလိုတချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိသလိုတိုင်းဒေသနဲ့ကဥမာ KIO KIA ကလည်းသူတို့မှ UNAM ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိရဲ့ဟုတ
်အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့ခါမှာ Human Rights Watch Report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာတွေရှိတယ်လို့လည်းဖော်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအထမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင်ဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းအဝိုင်းမှာသူတို့ဝန်မဆန့်ရတော့ပဲနဲ့အိမ်တွင်းပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးတွေရှိအဲ့တော့သူတို့ကပုံမှန်အနေထားအချင်းလူမှုအတိုင်းအဝိုင်းထဲမှာပြန်ပြီးဝန်ဆန့်ဖို့သူတို့တော့ကနေရာမရှိလို့မျိုးတော့ဖြစ်တာမျိုးတွေတွေ့ရပါတယ်ရှင်
'Cause it only serves to make me more determined to achieve my